ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုအမြင့်မားဆုံးပြည်နယ်တစ်ခုလည်းဖြစ်မြန်မာရွှေ့ပြောင်းလို့သမားတွေတိတ်နေချီပြီးတော့အလုပ်လုပ်နေကြတဲ့ပြည်နယ်လည်းဖြစ်တဲ့စမော့စကွန်ပြည်နယ်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်လူပေါင်း၄သိန်းလောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်လူမှုဘဝင်အရာရှိကပြောပါရယ်ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတောက်မိတ်အေးမာကသတင်းပေးပို့ပါပါရယ်
ထိုင်းနိုင်ငံစမော့စကွန်ပြည်နယ်ထဲမှာတရားဝင်လူမှုဖူလုံရေးအာမခံငွေပေးသွင်းထားတဲ့ထိုင်းနဲ့နိုင်ငံသားရှေ့ပြောင်းလို့သမားတွေ၄သိန်းလောက်ဟာကိုဗစ်ကာကွယ်ဆေးထိုးခွင့်ရမယ်ဆိုပြီးပြည်နယ်လူမှုဖူလုံရေးရုံးကရုံးအုပ်ဖော်ဆောင်ဝန်းဆရာကျိုင်ကပြောပါတယ်။အဲ့ဒီလိုကာကွယ်ဆေးထိုးပေးမဲ့အခြေအနေကိုတော့စမော့စကွန်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါတယ်
။ဒီတော့၄သိန်းဆိုတဲ့ထက်မှာတော့သူနိုင်ငံသားလည်းပါနေတယ်ခင်ဗျ။ထက်ကကျွန်တော်တို့ရှေ့ပြောင်းလို့တမအပြင်သူ့နိုင်ငံသားလည်းပါနေတယ်။အားလုံးကသူကထုတ်ကွင်းရတဲ့ပုံကပေါ့နော်။သူတို့ယာယီအားဖြင့်တော့လက်ရှိကျမရဲ့ဝန်ထမ်းရဲ့အဆိုအရတော့သူက session နဲ့အကူတော့မထိုးသေးဘူးလေ။မထိုးသေးဆိုတော့ session နဲ့အထက်ဒီအားလုံးထုတ်ကွင်းရှိတဲ့ပုံကဒီအားလုံးစီစစ်လက်တက်မှာအဲ့ဒါတော့အယူတော့ရှိလို့သူကခိုင်းလို့မျိုးရောကျွန်တော်တို့နိုင်ငံသားရှေ့ပြောင်းလို့တမအားလုံးကိုပြန်ပြန်အဲ့ဒါတော့ဒီထိုးပေးမယ်လို့ပြောတာဖြစ်ပါလေခင်ဗျ။ဥပဒေပုံက33ရာလူမှုဖူလုံရေးရန်ပုံကအထက်ဝင်ထားကြတဲ့မြစ်ကြီးလူမျိုးမြစ်ကြီးနိုင်ငံသားမဆိုဒါကိုဓာတ်လိုက်နေမှသူခံစားခွင့်ရှိရမှာလေအဲ့တော့အကုန်ထိုးရမှာ
စမော့စကွန်ပြည်နယ်ထဲမှာတော့လူမှုဖူလုံရေးအာမခံလုပ်ထားတဲ့သူတွေကလူဦးရေ 28,000 လောက်ကိုတော့ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ6ရက်နေ့အတွင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့လည်းပြည်နယ်လူမှုဖူလုံရေးအရာရှိကဆိုပါတယ်ကာကွယ်ဆေးထိုးဖို့အတွက်စည်ရင်ပေးသွင်းထားသူတွေကဦးစားပေးထိုးနေတာဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့အတွက်အစောပိုင်းကတော့အလုသမားအတော်များများဟာကြောက်ရွံ့မှုတွေရှိနေတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
။အစောပိုင်းမှာဒီကိုဗစ် -19 ထိုးလိုက်ရင်ဆော့ပြေဖြစ်တယ်။အတက်အန်တွေဆုံးချုံနေဝေဒနာကြီးကြရဆိုမှကြောက်ရကြောက်တယ်မထိုးဘူးမျိုးဆန်ခဲ့ရတယ်။နောက်ပိုင်းတရားစကားတရားများတစ်ဆင့်စကားတစ်ဆင့်များနဲ့လုံးနဲ့အာသာမထိုးလို့ရှိရင်ငါတို့တွေကပုံလင်းမလုံးချုံဘူးဒါကထိုးကိုထိုးတင်နေတာပြည်လာတော့မထိုးရသေးလို့တောင်မှသူ့လည်းမရောက်လို့တောင်မှပူဇာနေလို့ဒါအများလာတာမျိုးဖြစ်လာတယ်
။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ7သိန်းကျော်ရှိလာပြီးဩဂုတ်လ17ရက်နေ့တနေ့တည်းကူးစက်သူကတော့21,000ကျော်ရှိနေပါတယ်။အဲ့ဒီတည်းကမြန်မာရှေ့ပြောင်းလို့သမားတွေလည်းအများအပြားကူးစက်ခံရပါတယ်။လက်ရှိအထိတည်ဆောင်းသူစုစုပေါင်းကတော့6,800နီးပါးရှိသွားပြီဖြစ်တယ်လို့ကိုဗစ်ကူးစက်မှုကြောင့်တည်ဆောင်းသူကနေ့စဉ်လူတရာကျော်ရှိနေပါတယ်ရှင်။